ါ်လာရှိမှာခင်ဗျာ
အခုတစ်ပတ် RFA စကဝိုင်းအစီအစဉ်မှာမြန်မာနိုင်ငံထဲမှာဒီမိုကရေစီကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နေအကျေချုပ်ဘဝကနေပြီးလွတ်မြောက်ရေးအတွက်ဖျားတက်ပြီးဝတ်ပြုစုတောင်းကြတဲ့သူတွေကိုဖမ်းဆီးတာတွေလူမှုရေးလုပ်ငန်းတရားဖြစ်တဲ့ HIV AIDS ယောဂဝေဒနာရှင်တွေကိုစေတနာဝန်ထမ်းစေဝါကုသစောင့်ရှောက်မှုဆောင်ရွက်ပေးနေတဲ့မဖြူဖြူတင်းတဲ့အဖွဲ့ဝင်တွေကိုအမည်မသိအရောက်ဝတ်တဲ့လူတစုကနေပြီးဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့သတင်းတွေကိုအခြေခံပြီးတော့သုံးသပ်ဆွေးနွေးသွားကြပါမယ်။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေဇွအတင်းအဓမ္မလှုပ်အပ်ပေးခိုင်းစေမှုတွေကိုခေါင်းငုံခံမနေပဲတောင်သူလယ်သမားတွေအတွက်ရှင်းလင်းနေပြီးတော့ကာကွယ်တိုက်ပွဲဝင်ပေးနေတဲ့မဆုစုနွေးကိုပြီးခဲ့တဲ့မေလ15ရက်နေ့ကအမည်မသိလူတစုကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားပါတယ်။မဆုစုနွေးဟာဒေါ်ဆန်းစုကြည်နေအကျေကျုပ်ဘဝကနေပြီးတော့အများဆုံးပြန်လဲလွတ်မြောက်ရေးအတွက်ဖျားတက်ပြီးဝုတ်ပြုစုတောင်းပွဲတွေစီစဉ်ကျင်းပပေးနေသူဖြစ်ပါတယ်။ဒီလိုဖျားမှတက်ပြီးတော့ဝုတ်ပြုစုတောင်းပွဲတွေပြုလုပ်တာကိုအပြစ်လို့မြင်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတာလားဆိုတာလဲစဉ်းစားကြရဖြစ်လာပါတယ်။အဲမဆုစုနွေးကိုအဲ့ဒီလိုဖမ်းဆီးထားတဲ့အချိန်မှာပဲပြီးခဲ့တဲ့မေလ22ရက်နေ့ကတခါ HIV AIDS ယောဂဝေဒနာရှင်တွေကိုကုညီစောင့်ရှောက်စေဝါတိုက်ကြွေးမှုလုပ်ငန်းတွေမှာရှေ့တန်းကနေပြီးတော့ပါဝင်ဆောင်ရွက်ပေးနေတဲ့မဖြူဖြူသင်းကိုသူ့ရဲ့နေအိမ်မှာည7နာရီခွဲလောက်လာပြီးတော့ဖမ်းဆီးခေါ်ဆောင်ကြတယ်လို့ကြားရပါတယ်။သူ့ရဲ့မိသားစုကိုညတကောင်ရံလောက်မှပြန်ပြီးတော့ပို့ဆောင်ပေးပါမယ်ဆိုပြီးအဝတ်တထည်ကိုတခုနဲ့ခေါ်ဆောင်သွားလိုက်တာအခုသတင်းနှစ်ပတ်လောက်ကြာတဲ့တိုင်အောင်ပြန်ရောက်မလာသေးပဲဘယ်နေရာဗေဒိတာမှာဖမ်းဆီးထားတယ်ဆိုတာလည်းအတိအကျမသိရတဲ့အတွက်ကြောင့်သူ့ရဲ့မိသားစုသာမကဘဲနဲ့သူရဲ့ကူညီဆောင်ရှောက်စေဝါကုသမှုကိုရရှိနေတဲ့ HIV AIDS ယောဂဝေဒနာရှင်မိတ်ဆွေအများစုကလည်းပဲမှဖြူဖြူသင်းအတွက်ပူပင်တော့ကရောက်နေကြတယ်လို့သိရပါတယ်။ဥပဒေကိုထိန်းသိမ်းဆောင်ရွက်ပေးရမယ့်ရဲတပ်ဖွဲ့ဝင်တွေကလာပြီးတော့ဖမ်းဆီးတာမျိုးမဟုတ်ဘဲပြည်သူလို့အမိခံတဲ့အယောက်ဝတ်တဲ့လူတစုကနေပြီးတော့လာရောက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာမျိုးတွေဟာတရားဥပဒေစိုးမိုးရေးကိုမတိကျနိုင်ဘူးလား။နောက်ဆက်တွဲဘာတွေများဆက်ပြီးတော့ဖြစ်လာနိုင်အောင်မလဲဆိုတာတွေကိုသုံးသပ်ဆွေးနွေးသွားကြပါမယ်။အခုဥစွာပထမဒီမဆုစုနွေးတို့မဖြူဖြူသင်းတို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရေးအသင်းကကိုတိတ်ကိုဘယ်လိုသုံးသပ်မိသလဲဆိုတာမေးလိုပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီအာဏာပိုင်တွေကနေပြီးတော့ဒီလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးလွတ်စားတဲ့လူတွေကိုနှီးနှုတ်ဆောင်တဲ့ဖိနှိပ်ဓာတ်တွေချေချောက်ဓာတ်တွေဖမ်းဆီးတာတွေထောင်ချတာတွေလုပ်ခဲ့တာကတော့နှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒါပေမဲ့ပြီးခဲ့တဲ့မေလတစ်ခုတည်းမှာကိုပဲဒီလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူတရားနီးပါးကိုသူတို့ဖမ်းဆီးခဲ့ပါတယ်။အဲ့ဒီတည်းမှာဒီမဖြူဖြူတင်းနဲ့မဆုစုတွေကိုလုံလဲပါဝင်ခဲ့ပါတယ်။သူတို့လုံကဆိုလို့ရှိရင်လူမှုရေးလုပ်ငန်းကိုတက်တက်ကြွကြွလှုပ်ရှားနေတဲ့လူတွေဖြစ်ပါတယ်။မဖြူဖြူတင်းရဲ့အကြောင်းကိုအဓိကပြောရမယ်ဆိုလို့ရှိရင်တော့မဖြူဖြူတင်းဟာ2005ခုနှစ်ကစပြီးတော့ HIV AIDS ယောဂတွေကိုအနည်းကကူညီပြုစုပေးနေတဲ့လူတစ်ယောက်ဖြစ်ပါတယ်။သူက HIV AIDS ယောဂတွေနေထိုင်ဖို့အတွက်အိမ်ကနေလာပေးတယ်။နေ့စဉ်တိုင်းလူတွေပဲကိုယ်တိုင်သွားပြီးတော့စောင့်ရှောက်ပေးတယ်။ဒါနဲ့ပတ်သက်ပြီးတော့အထုပ်လုပ်ငန်းရှင်တွေ NGO တွေကူညီမှုတွေကိုလည်းမပြူပြူလျားရရှိကြတာရှိပါတယ်။ဒါပေမဲ့တစ်ခါတည်းဆေးဝါးလောက်ရမှုမရှိတဲ့အခါမှာသိဆက်ရတာလည်းရှိခဲ့တယ်။ယောဂတွေတွေအတွက်ဆေးတွေကဆက်ပြတ်လို့မရဘူးလို့ကျွန်တော်သိရပါတယ်။ဒါပြင်နောက်ဆုံးအသက်ဆုံးသွားတဲ့အခါမှာအတုပဇီးကအစစိုက်ထုတ်ခဲ့ရတဲ့အခြေအနေမျိုးတွေလည်းရှိရဲလို့ကျွန်တော်သိရပါတယ်။ဆိုတော့ HIV AIDS ပညာပေးအစီအစဉ်တွေကိုလည်းဒီမဖြစ်ဖြစ်တဲ့အစီအစဉ်တွေနဲ့လူတူဖြစ်ပါတယ်။ဒီလူမှုရေးလုပ်ငန်းတွေကိုအဲ့လိုစေတနာထက်သာသာလုပ်နေပြီးမဲ့အာဏာပိုင်တွေရဲ့ချိန်ချမှုနောက်ဆက်မှုတားဆီးမှုတွေမကြာခဏခံရတဲ့အတွက်အဖမ်းခံရတာလည်းရှိပါတယ်။အခုနောက်ဆုံးမေလ22ရက်နေ့မှာတော့ရောက်ဖို့ပို့ထားတဲ့လူတစုကနေပြီးတော့ခေါ်ဆောင်သွားပါတယ်။ဒါဆိုလို့ရှိရင်တကယ့်ကိုဥပဒေမဲ့ရန်ကားတဲ့လောက်ကတခုလို့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ်။ထို့နည်းတူသာပဲမဆုစုမေရဆိုလို့ရှိရင်လည်းဒီအရမခိုင်းစိန်မှုကိစ္စတွေလက်သမားဒီအပေါ်မှာမတရားဖြစ်နေခံရတဲ့ကိစ္စတွေကိုဒီလူတွေဘက်ကနေပြီးတော့မရပ်တည်ခဲ့တဲ့လူတယောက်ပါ။ဒီအရမလောက်အပိတ်ကိစ္စနဲ့ပတ်သက်ပြီးတော့အရမတွေကိုပြန်တရားဆွဲဆိုတဲ့အကြည့်သူလုပ်ခဲ့ပါတယ်။ဒါကြောင့်လည်းသူဟာဖမ်းဆီးခြင်းခံရတယ်၊ထောင်ချခြင်းခံရပါတယ်။ဆိုတော့အခုဆိုလို့ရှိရင်အနီးနားရွာပတ်ဝန်းကျင်ဒီကနေပြီးတော့ဒီအဓမ္မခိုက်စင်မှုတွေကိုသူကရှင်းနေနေတဲ့တိုင်ပင်ပြီးတော့ဒီအမှုကြီးဆိုင်ပေးနေတဲ့လူတွေဖြစ်ပါတယ်။မီဒီယာတွေကတစ်ဆင့်လည်းအများပြည်သူကြီးသိအောင် ဒီကျေကျေကျေပြောနေဆိုနေတဲ့လူတရားတွေဖြစ်ပါတယ်။ဒါကြောင့်သူတို့တွေကဆိုလို့ရှိရင်ဒီလူတွေအားကိုးတဲ့လေစားယုံကြည်ရတဲ့လူတွေဖြစ်လာခဲ့ပါတယ်။ဒါကအနာပါတိကသူတို့ရဲ့အနာကိုထိပါလာတဲ့လို့ယူဆဖို့ရပါတယ်။အဓိကပြောရတော့သူတို့ကြောက်လာတယ်လို့ပြောရမှာပါ။ဒါကြောင့်လည်းအခုလိုဒီမတရားဖန်ဆီးတဲ့ဥပဒေမဲ့ဖန်ဆီးတာလေးလုပ်နေကြတာပါ။
ဆိုတော့သူတို့နဲ့ဦးစလုံးကဆိုလို့ရှိရင်အဓိကဖမ်းခံရရတာကဒေါက်တာစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလုပ်ရည်အတွက်ဒီဖျားတဲ့ဆောင်တွေကိုတက်ပြီးတော့ဝတ်ပြုဆူတောင်းတဲ့အတွက်ဖမ်းခံရတယ်လို့ကျွန်တော်သိရပါတယ်။ဟုတ်ကဲ့ခင်ဗျာအဲ့တော့အရင်တုန်းကတော့နိုင်ငံရေးသမားတွေကိုဟုတ်လားဒီနိုင်ငံရေးလုပ်တဲ့အတွက်ကြောင့်တိုင်းပြည်ရဲ့အေးချမ်းသာယာမှုကိုထိပါတယ်ဆိုတဲ့အကြ
ကျွန်တော်အစီရင်ခံခဲ့တဲ့ဆိုပဲတက်ဆိုင်ရာရဲတပ်ဖွဲ့ဝင်တွေလုံခြုံရေးတပ်ဖွဲ့ဝင်တွေမဟုတ်ဘဲနဲ့အရာဝတ်နဲ့လူတွေကနေပြီးတော့ဒီလိုဖမ်းဆီးလာလုပ်တယ်ဆိုတာဟာတော်တော်ကိုပဲကြားရတာစိတ်မချမ်းမသာဖြစ်เสียပါပဲဒီတော့အဲ့ဒီလိုအရာဝတ်နဲ့လာပြီးတော့လူတယောက်ကိုအိမ်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာဥပဒေရှုထောင့်ကကြည့်တော့ဘယ်လိုဖြစ်နိုင ခါကျတော့ဖမ်းတဲ့ကိစ္စတွေမှာတိကျတဲ့အခြေခံချက်လက်တွေရှိဘူးလို့ရတယ်။အဲ့တော့နိုင်ငံကြီးကပဲဖြစ်ဖြစ်အများကျိုးပဲဖြစ်ဖြစ်ဥမာဖမ်းခံရလို့ပြောမှာပါဗျာ။ဒါကျွန်တော်နိုင်ငံကြီးလုံနေတာခင်ဖမ်းခွင့်မရှိဘူး။ကျွန်တော်မြင်တာကတော့နိုင်ငံကြီးလုံတော်ညာလေးနိုင်ငံကြီးလုတယ်လို့ပြောတိုင်းတော့မဖမ်းဘူးလေမဟုတ်ပြန်ဘူး။နောက်တစ်ခါဖမ်းခံရလို့ပြောတယ်ဗျာ။အဲ့ကျွန်တော်အများကျိုးလုံနေတာခင်ဗျားတို့ဖမ်းလို့မရဘူး။ဆိုတော့ဒီလိုလဲပြောခွင့်မရှိဘူးလို့ကျွန်တော်တို့ယူဆရလေ။ကြေတနာကပါလဲဆိုတော့ဘာကြောင့်ဖမ်းလဲဆိုတဲ့ကိစ္စပေါ့။အဲ့တော့နှစ်ဖက်လုံးမှာသူ့အကြောင်းနဲ့သူခံနေတာမျိုးရှိနိုင်တယ်။အဲ့တော့ကျွန်တော်လိုက်စဉ်းစားရင်တော့အဖြေရှာလို့ရမှာမဟုတ်တော့ဘူး။ဥပဒေရတော့အဲ့လိုမဟုတ်တော့ဘူးဥပဒေကကျွန်တော်အလေးအစားလာဖြစ်တယ်အဲ့ဥပဒေကဘယ်အခါမှဖမ်းခွင့်ရှိတယ်ဆိုတော့အတိအလင်းကြာလာတာဖြစ်တယ်ခုနကဥက္ကမောင်ကြီးတို့စတင်ဆွေးနွေးခဲ့တော့လို့ခဏအချိန်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကဥပဒေအခြေခံနဲ့ဥပဒေစိုးရိမ်အခြေခံနဲ့ဆန့်ကျင်နေပြီဆိုတဲ့ဟာမျိုးကိုစဉ်းစားမယ်ဆိုရင်တော့ကျွန်တော်တင်ပြတော့စဉ်းစားပြီးလို့ပါတယ်ဆိုရင်ကဖမ်းတော့မယ်ဆိုရင်တော့အာဏာပိုင်ကဖမ်းခွင့်ရှိတယ်လူလူပါလေလူရလိုက်ဖမ်းဆောင်တာဖြစ်တယ်ဒါကြောင့်ကြေတနာကအဲ့ဒါဘယ်လိုအကြောင်းပြချင်းနဲ့ဖမ်းမယ်ဆိုတော့ခံရုံရှိဖို့လိုပါတယ
်အဲ့လိုဖမ်းဖို့စီဖို့ကြတော့ဖမ်းဝရမ်းတို့ပါလို့ဆိုတာတွေကရှိသေးတယ်မလားခင်ဗျာဘာကြောင့်ဖမ်းလဲ
ဟုတ်ကဲ့အဲ့ဒါကိုကျွန်တော်အဓိကပြောချင်တာ
ဟုတ်ကဲ့
အဲ့တော့ခုနဖမ်းရဲ့အကြောင်းတွေကိုခဏထားလိုက်ပြီးတော့ဟိုဒီဝရမ်းအခြေခံပြောမယ်ဆိုရင်ဒုတိယကိုဖမ်းတဲ့အခါမှာအချက်နှစ်ချက်ရှိတယ်တစ်ချက်ကပါလို့ဆိုတော့ဒီရဲအရေးယူပိုင်တဲ့ဟိုကင်းတွေကိုကျူးလွန်တယ်လို့ရဲကတွေးရှိရလို့ရှိရင်တရားရုံးကဝရမ်းမလို့ပဲနဲ့ရဲကဖမ်းလို့ရှိသို့တော့တခြားကိစ္စတွေမှာတော့ခုနကဒီဦးတိတ်နဲ့ရှင်းပြသွားတဲ့ချက်လက်တွေဟာဒီမှာရဲကဖမ်းကြည့်နေဆိုရင်တော့ရဲရုံးဝရမ်းပါမှာဖမ်းရမှာဖြစ်တယ်အဲ့တော့အခုဖြစ်နေတဲ့အခြေအနေကလာဖမ်းတဲ့ပုဂ္ဂိုလ်တွေကလည်းဥပဒေနဲ့ဖမ်းတယ်အဲ့တော့ဖမ်းခံလိုက်ရကျွန်တော်နိုင်ငံသားတွေကလည်းပဲခင်ဗျားတို့ဘာနဲ့ဖမ်းနေဆိုတော့ထပြီးတော့စိန်ခေါ်တော့ကျွန်တော်မရှိတော့ဘူးအဲ့တော့ကျုပ်တို့ရှိလာတယ်ခင်ဗျားဘာကြောင့်ဖမ်းလို့ရှိတယ်ဘာကြောင့်ဖမ်းတယ်ခင်ဗျားရုံးကဝရမ်းပါရလားအဲ့ဖမ်းလို့ရှိလို့လူတွေမဟုတ်ဘူးဆိုကျတို့လုံးဝဖမ်းမခံနိုင်ဘူးဟိုချင်းချင်းလင်းပြောက်သွားတာခုခံထူကြည့်ဥပဒေပေါင်တွေကနေခုခံထူကြည့်တာကျွန်တော်မရှိဘူးတော့တွေ့ရတယ်အဲ့တော့ကျွန်တော်ဒီမှာတင်ပြချင်တာကတော့ခဏိကျွန်တော်တို့ဖြစ်နေတဲ့အခြေအနေကြီးမှာဥပဒေစိုးမိုးရေးကိုတကယ်တွားချင်တယ်ဆိုရင်တော့ဥပဒေအခြေခံမျိုးအသေးစားပြန်ကြံမှုလိုပါတယ်အဲ့တော့ဖြစ်နေတဲ့အခြေအနေကဖမ်းမှုတောင်းမရှိလို့ဖမ်းနေကြတယ်ဖမ်းမှုခံလို့တဲ့အကြောင်းဥပဒေကြောင့်ရအကြောင်းမပြနိုင်လို့ဖမ်းနေကြတယ်နောက်ဖမ်းမှုဖမ်းရနီးလန်းနေကြမဟုတ်ဘဲနဲ့ဥပဒေနဲ့ဆန့်ကျင်ပြီးတော့ဥပဒေမှာပါတဲ့ကြတဲ့အတိုင်းမဟုတ်ဘဲနဲ့ဖမ်းနေကြတယ်။နောက်တစ်ခါလက်လို့စပယ်ခင်တို့ဖမ်းနိုင်ဆက်ဖြစ်နေတယ်။တခါဖမ်းခံရပြီးတဲ့အခါမှာတရင်ပြောက်သွားတယ်၊တွမ်းမီလို့မရဘူး။အာနာပိုင်ကြီးကအတီးပြီးချက်မပေးဘူး။ဖမ်းတော့တဲ့လူတွေဘယ်သူလဲမထုတ်ပေါ်ဘူး။ဖမ်းတော့တဲ့လူတွေကိုလည်းမေးလို့မရဘူး။ဆိုတော့ဒီလိုအခြေအနေဖြစ်နေတာကြီးချုပ်ချက်ခတ်နေတယ်။အဲ့တော့အဲ့လိုချုပ်ချက်ခတ်နေတဲ့အခြေအောက်မှာကျွန်တော်တို့ကဒီဥပဒေကြောင့်အခြေခံတွေကိုပြန်ကန်ပြီးတော့လာရင်လူတို့ကစနစ်တကျတုံ့ပြန်နေတယ်လို့ကျွန်တော်တို့ကြံပြီးလို့ပါတယ်။
ဟုတ်ကဲ့မကြသေးခင်ကပဲပေါ့လေအခုလိုဖမ်းကြည့်တဲ့ထက်မှာအဲကြက်ကစံဖျားနာမှာအဲဒီနယ်ကလာကြတဲ့ဒီ NLD လူငယ်ကောင်းဆောင်မှဇင်မမထွန်းဆိုတာတင်တယ်ကိုတိတ်နော်ဟုတ်ကဲ့
ဟ
ုတ်သူကပြောပြသွားတဲ့တည်းမှာသူ့လည်းလိုပဲခေါ်သွားတယ်ဖမ်းသွားတယ်ပြီးတော့သူတို့အနေနဲ့ဒါအပြစ်မမြင်တော့ဘူးလို့ယူဆပြီးတော့ပြန်လွှတ်ပေးလိုက်တယ်ပြန်လွှတ်ပေးတဲ့အခါမှာနောက်မေးကြည့်တော့သူကဒီ ကိုဒီလက်ရောက်ပေါ့လေလက်ကိုလိန်ချိုးပြီးတော့တွန်းလာထိုးလာနဲ့စုအတင်းအာရမနော်ရုံရင်ဆန်ခါဖြစ်တဲ့အကြည့်အောင်ကိုပဲအင်အားသုံးပြီးတော့ဆွဲခေါ်သွားတယ်ဆိုတာမျိုးအဲ့အရာလေးကျွန်တော်တို့ကြားရတယ်ဖန်ဝရံလည်းမပါဘူးဘသူဘဝမှလည်းမသိဘူးစုအတင်းလာခေါ်တယ်ပြန်ပြီးတော့လည်းပဲငင်းဆန်လို့လည်းမရဘူးဆိုတာတော်တော်ကိုပဲမင်းမဲ့စိတ်ဆန်နေတယ်လို့ကျွန်တော်တို့တော့မြင်တာပေါ့လေဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ network media တင်းအုပ်စုကကိုအောင်နိုင်ကိုလည်းကျွန်တော်မေးချင်ပါသေးတယ်ဘယ်လိုများသုံးသပ်မိလဲခင်ဗျဟု
တ်ကဲ့မတ်ဖြစ်ဖြစ်တင်းတို့မဆူဆူနေရောတော့ကျွန်တော်တို့ကဘာကြောင့်ဖမ်းမမသိရခါကြတော့ဟိုသူတို့တွေကိုလူမျိုးရေးကိစ္စလုပ်လို့ဖမ်းလာလားနောက်တော့အောင်ဆန်းစုကြည်လူမျိုးရေးလုပ်လို့ဖမ်းလာလားဆိုတာဒါဘယ်သူမှလည်းတိတိကျကျမထုတ်ဖော်တဲ့ခါကြတော့ဟိုဘာကြောင့်ဖမ်းလဲဆိုတဲ့ကိစ္စတော့ကျွန်တော်ကအများကြီးအရင်မပွားလို့ဒါနဲ့ဟိုသူတို့တွေကိုဖမ်းလို့တဲ့အမှုရှိသလားပေါ့နော်ဆိုကျွန်တော်တို့ဒီတလောက်ဆိုတော့ဖျားသွားတယ်ကျွန်တော်ဆန်းစုကြည်လုံးမြောက်ပါစေဆိုတော့ဒါကတော့ပြစ်မှုမရှိဘူးလို့ထင်တယ်ဆိုပြစ်မှုမရှိဘူးဆိုရင်တော့မဖမ်းတင်ဘူးပေါ့ဒါကလည်းပဲပြောမှာပေါ့နောက်ပတ်ဖမ်းတဲ့ပုံစံနဲ့ပတ်သက်လို့တော့ကျွန်တော်တော်တော်လေးမေးခွန်းထုတ်ပြရဖြစ်တယ်လူလူတွေကဒီလိုဖမ်းလို့ရလားဒီလိုမျိုးကိုအစိုးရကခွင့်ပြုထားမယ်ဆိုရင်တိုင်းပြည်မှာဘာတွေဖြစ်လာမလဲနော်ရက်ကွက်ဥက္ကဋ္ဌကိုရက်ကွက်ကမကြိုက်ဘူးဝမ်းဖမ်းမယ်ကြွားဥက္ကဋ္ဌကိုကြွားသားလေးမကြိုက်ဘူးဝမ်းဖမ်းမယ်နောက်ပြင်ရဲစခန်းကိုပို့မယ်ဖမ်းကျင်တဲ့လူကိုယ်နဲ့သဘောမတူတဲ့လူအကျွေးရှင်ကိုလာငွေတို့ကြီးစားလူကိုအကျွေးရှင်နဲ့ဝိုင်းဖမ်းမယ်ဆိုအမျိုးတွေဖြစ်ကုန်လို့ရှင်ဟိုလူကိုဟိုလူကဖမ်းဒီလူကိုဒီလူကိုဒီလူကဖမ်းအဲ့လိုမျိုးဖမ်းလို့ရသလားပေါ့အဲ့လိုဖမ်းကြပြီဆိုတိုင်းပြည်ကြီးကဘာဖြစ်သွားမှာလဲဆိုတော့အဲ့လိုမျိုးတော့ကျွန်တော်မေးခွန်းထုတ်ဆရာဖြစ်လာတယ်ဒီဖမ်းနဲ့ပြီးတဲ့ပုံနေတော့သတင်းစာတွေထဲမှာဆွေးရအောင်ပေါ့သတင်းစာတွေမှာရေးထားတာကတော့ဒါတိုင်းပြည်စုပူအောင်လုပ်တဲ့အတွက်အမြင်မတော်တဲ့ပြည်သူတွေကဝိုင်းပြီးတော့ဖမ်းဆီးလိုက်တဲ့ဆိုတာမျိုးပေါ့ဒါလူတို့ရဲ့အမြင်ပေါ့လူတို့အမြင်ကဒီလိုမကောင်းဘူးလို့ထင်ရင်ဖမ်းလို့ရသလားပေါ့ကျွန်တော်တို့ကြုံရပြုတော့တော့ဘတ်ကားပေါ်မှာခပိုင်းလိုက်တယ်နော်လူတို့ကဝိုင်းဖမ်းနေရဲစခန်းပို့တယ်ဒါရာဇဝတ်မှုတွေကျူးလွန်တဲ့လူတွေကိုဒီလိုမျိုးဝိုင်းပြီးဖမ်းတဲ့ဟာမျိုးကြုံပြီးတယ်ကြားပြီးတယ်ဒါကလည်းအဆင်ပြေတယ်လို့ထင်တယ်ဒါပေမဲ့အခုလိုမျိုးသူကသူနေနေတဲ့လူကိုနော်ကိုနဲ့အမြင်မတူတိုင်းကိုကသူ့မှားနေလို့ထင်တိုင်းဝိုင်းဖမ်းပြီးတော့ပို့လို့ရသလားအဲ့ဆိုတိုင်းပြည်မှာဘာတွေဖြစ်ကုန်မလဲပေါ့အဲ့လိုမျိုးမေးခွန်းထုတ်ဆရာဖြစ်လာမြင်ပါလေခင်ဗျဟု
တ်ကဲ့ကျွန်တော်တို့တီးရတဲ့လောက်ကတော့ဟိုကျွန်တော်မှတ်သားချက်အရာတော့ပေါ့လေဒီလိုမျိုးလူတယောက်ကကိုယ်စီဝါကိုရှာနေတယ်ကိုယ်လုံကိုယ်လုံနေတယ်ကိုယ်လက်ကိုကြွားနေတယ်ဆိုလို့ရှိရင်ဘယ်သူဘယ်သူကမှဖမ်းဆီးလို့မရပါဘူးဆိုတော့ဒါကလည်းတတိယတတိယတိုင်းမှာဒီတိုင်းမှာရှိပါတယ်။တုံ့ပြန်အခုတို့ပြည်သူတွေကအမြင်မတော်လို့ဝိုင်းပြီးတော့ဖမ်းတယ်စီးတယ်ရိုက်တယ်ဆိုတာမျိုးကဒီအတော့ပဲအစိုးရတွေကခွင့်ပြုချက်မရဘဲနဲ့ဒီလူတို့ကဘယ်တိုင်းပြည်မှာမှမလုပ်ပါဘူးကျွန်တော်တို့သိရတာ
ပါ။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဒီအမြင်မသိလူတွေဆိုတာလားဒီရဲတပ်ဖွဲ့တို့ဘာတို့မှာယူနီဖောင်းတွေသူတို့စီမံထားတာကဒီလူဒီလူဟာဖြစ်လို့ရှိရင်ဒီတပ်ဆိုင်ရာဥပဒေကိုထိန်းချုပ်ပေးမဲ့အတိုင်းရဲအရာရှိရဲတပ်ဖွဲ့သားတွေဆိုတာကိုအများသိအောင်လို့ uniform တွေစင်ပေးထားတယ်။အဲ့တော့ဒီတာမန်ဟလာအရာဝတ်နှစ်ဝက်ထားတဲ့လူတယောက်ဟာဘသူဟာဘသူဘဝဆိုတာလည်းတိတိလင်းလင်းမသိရဘဲနဲ့အခုလိုပဲလူတစုကလာပြီးတော့လှုပ်သွားတယ်ဆိုတာကတော်တော်ကိုပဲနားလည်ရခက်တဲ့ကိစ္စပါ။အဲ့တော့ဒီလိုဖြစ်နေတာတွေကိုတက်ဆိုင်ရာအာဏာပိုင်တွေကခိုင်းစေတာမျိုးမဟုတ်ဘူးပဲထားပါဦးနော်တက်ဆိုင်ရာအာဏာပိုင်တွေကအခုဒီလိုပြစ်နေပြီဆိုတော့ကိုခွင့်ပြုထားတယ်ဆိုရင်သူတို့ဘက်ကရောအလုံးမဖြစ်ဘူးလားခင်ဗျ။အဲဥအောင်သူအနေနဲ့ဘယ်လိုမြင်လဲခင
်ဗျ။ဒီလိုကခုနကကျွန်တော်ဆင်းရဲခဲ့တယ်လို့ပဲဟိုပါကျွန်တော်တို့ကောင်းတဲ့မှာအမြင်ရှိနေတာကတော့ဘရန်ဒီချက်ကဖမ်းနေဆိုတာကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်မှဖမ်းလို့ရတယ်။အဲကျွန်တော်တို့ကလည်းလက်ရှိဒီဇယ်ဥပဒေအရဆိုရင်တာဝန်ရှိတဲ့ပုဂ္ဂိုလ်ကဖမ်းလို့ရဆိုတော့ရဲပဲဖြစ်တယ်။ထောက်လိုင်းမဟုတ်ဘူး။မီးတာမဟုတ်ဘူးစစ်တာမဟုတ်ဘူးချက်ဖို့မဟုတ်ဘူးဘယ်သူမှမဟုတ်ဘူးဘယ်သူမှမဖမ်းခွင့်မရှိဘူးဥပဒေရကနေ့ချင်းကဖမ်းခွင့်ရှိတာတောက်လျှောက်ဖမ်းခွင့်ရှိတာရဲပဲဖြစ်တယ်အဲ့ဒါကိုကျွန်တော်တို့လူတို့ရောတပြည်လုံးရောရှင်းဖို့လိုပါတယ်ရဲတွေမှာသာလင်ဖမ်းခွင့်ရှိတယ်ရဲမဟုတ်တဲ့ဘယ်ကျွန်တော်အရက်သားမှဖမ်းခွင့်မရှိဘူးတို့တော့ခုနကကိုအွန်လိုင်းပြောတဲ့ဆွေးနွေးတဲ့အချက်ကတော့ဒီတင်းမှုကျူးလွန်တာပေါ့လေ crime scene of crime လို့ခေါ်တာပေါ့တင်းမှုကျူးလွန်နေတဲ့အချိန်မှာတင်းမှုကျူးလွန်တဲ့ရာဇဝတ်ကောင်ကိုဒီအဖွဲ့စီရေးယူတာပေါ့ဒါမျိုးကတော့တပိုင်းပေါ့ဥပမာမရင်းမှုကျွလို့နေရကြာမရင်းမှုကျွလို့နေတော့ကိုရှိမှတွေ့ရလားနေမှာကိုကဖမ်းခွင့်မရှိဘူးဆိုတာမျိုးနဲ့ဖမ်းဟိုမဟန်တောက်ဆိုတာမျိုးမဟုတ်ဘူးပေါ့ဒါလိုတော့ဖြစ်လို့တော့မရဘူးပေါ့ဒါကတပိုင်းဖြစ်တယ်ဒီပြင်းမှုကျွလို့နေတာမဟုတ်ဘဲစကန်နဲ့ကိစ္စတွေအားလုံးမှာဖမ်းခွင့်ရှိတဲ့သူကတကယ်တော့ရဲပဲဖြစ်တယ်အ
ဒီအင်တာနက်ရှင်နယ်တရားရုံးကိုနိုင်ငံတကာတရားရုံးကိုကျွန်တော်တို့တင်နိုင်ဖို့ကြတော့
responsibility of the state. So, ဒီ responsibility of the state ပေါ့တော့တိုင်းပြည်ကနိုင်ငံသားတွေပေါ်မှာအခြေခံအပြင်ပါတောင်းရှိတယ်ဆိုတာဒီနိုင်ငံသားတူညီရဲ့လုံခြုံမှုကာကွယ်ဆောင်ရှောက်မယ်တောင်းဖြစ်တယ်ဒါတစ်ခုဖြစ်တယ်ဒုတိယချက်ကနိုင်ငံသားတွေရဲ့ဒီအခြေခံလွတ်လပ်မှုပေါ့ ဥပဒေစိုးမိုးရဲ့ပြတ်သွားတဲ့အနေထားမျိုးဖြစ်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ဒီနိုင်ငံသားဥပဒေကဘယ်လိုယူဆရလဲဆိုတော့liberty of individual citizen ပေါ့တော့နိုင်ငံသားတွေရဲ့အခြေခံလွတ်လပ်မှုကိုရည်ရွယ်ချက်ရှိရှိနဲ့ရက်သားလူလူပေါ်မှာချိုးဖောက်ကျူးလွန်မှုတွေတက်တိုက်ဖြစ်တယ်ဆိုရင်တော့ရေးဥစားနိုင်ငံအနေထားကျွန်တော်ရှိလာနိုင်တယ်အဲ့တော့ question ပါလေဆိုတော့ခုနကဥမာဆိုကြပါစို့အဲ့ဒါအရွေတိုင်းမှာခုနကကိုတိကျော်လို့သွားတိုင်နေရဲကအမှုဖွင့်ပေးဘူးအဲ့ရဲကအမှုဖွင့်လို့ပြီးရတဲ့ခုလေးနဲ့တော့ဒါကျွန်တော်တို့ကနိုင်ငံကကောက်ကိုသတ်တင်ရပြီးပြောလို့မရနိုင်ဘူးဆိုတော့ဒါကျွန်တော်တို့ရဲ့ဒီတုံ့ဆက်ချက်တွေဖြစ်တယ်အဲ့ဒါကပါလေဆိုတော့ကျွန်တော်တို့ထဲထဲမှာဖြစ်နေမှုကင်းနေအားလုံးကိုစနစ်တကျတရင်ချက်လေးကိုကောက်ယူစုဆောင်ပြီး ကျွန်တော်ဂရိယာဆူဒန်မှာဒါသားမှာဟုတ်ဖြစ်တယ်။အဲတရားရုပ်တင်ဆက်တဲ့ဆရာပါဘုရားသခင်ကလည်းညီကောင်တင်ပြလိုက်ရတယ်။ဒါကြောင့်ဆူဒန်မှာဒါသားမှာဖြစ်တဲ့မှုကင်းဟာသူကမြင်းလဲတင်လဲဖြစ်သွားတယ်။လူရင်းနဲ့တင်းတော့ကိုတခါကြီးချက်ချင်းရိုက်ခံဖြစ်သွားတယ်။တယ်လီဗီရှင်ရိုက်လို့ရတယ်၊ကင်မရာရိုက်တာလို့ရတယ်။သို့တော့ကျွန်တော်နိုင်ငံထဲမှာအဲ့လိုမတရားဆန်းစစ်မှုတွေသာမကဘူ ကျွန်တော်တို့စနစ်တကျသတင်းစုဆောင်ပြီးတော့အကုန်လိုက်ပေါ့ဗျာတင်ပြနေတဲ့အခါကျွန်တော်မရှိဘူးနောက်တစ်ခုကဒီအမှုရုပ်တင်တဲ့အခါမှာလည်းပဲကျွန်တော်တို့ကြံတွေ့ရတဲ့ခြေလက်ကပါလဲဆိုတော့မီဒီယာမှာပါဝင်ကျွန်တော်ပြီးသွားတယ်တင်းမှာတော့ပါတယ်ဆိုတော့ဘယ်အောင်ရှင်းကနေလက်ခံနိုင်လို့တဲ့ဟာဒေါ်ကူမန့်ရီအဗီဒန့်ပေါ့ဗျာဒီစာရန်တတိကံထောက်တာအစင်းကြမတင်နိုင်ဖြစ်အဲ့ဒါကပ ก็ก็ตัดเองเนี่ยก็กันแล้วไม่ขังแล้วไม่ขังก็จะไปใช้หาอู่จังหวะว่าไม่ดูกูจังหวะอยู่ร้านเลยถ้าที่ว่าจังหวะพี่เดชเชลดีอารมณ์กูจะได้การทอล์ทาเชลูเซนจะสู้ดองอยู่ออกมาที่เอ็นเดียวเอเซมาที่นั่งเราเด็ดจะได้การจะอยู่สู้ดองจังหวะมันไม่ใช่เนี่ยกูมาช่วยเจ้าเลยจังหวะเบสเดียร์จังหวะเปล่าไหมจังหวะเดียร์ดูเจ้าได้เช่นเจ้าเส้นกูเนี่ยก็ทราบเจ้าเด็ดกูเนี่ยจริงเจ้าชอบเปล่าไหมกูนั่งอยู่ตรงนั้นเจ้าก็ใจ jom de ja ja ne
okay 2000 ne ta khu ne ma dawet thong phai thong ne ko thong thong bo di ai ya ni di lo lu 15 yaw taw thu twa ka da si ba le ai lu 15 yaw ye sin yin ga di thong ma si ye ai si ya si ga le di 15 yaw taw twa ba le su da wo tu lo a ti ju pe da chi le now the car, the Sangaya go, Brule Kawara Suraga, Tanuru, who a tija vige, where Bumu Sishile, Vetania Chile, Suraga, a tija Sile Chile. Tobu me, Tikeza Mugu, Taibo Aprega, Toloma, Pavaduma, Timmy Machine Chile. Go to the Guru, Tanuru, Nangaraga, Koyogo, then I put a Tanu, and I do that about it. Tabu, Tanuzumaga, it's an eyewitness body. เนี่ยเนี่ยตัดสิกูขอโทษหน่อยกูเฉยๆไม่ใช่หรอกทีนี้เราเนี่ยตัดสิกูขอโทษหน่อยเลยสรุปสิไอ้เนี่ยตัดสิอะไรจะรู้ดีกว่าดิตรงนี้ไอ้เนี่ยตัดสิกูขอโทษพี่รอโหอย่างเงี้ยแต่ก็เตียอยู่เต็มเลยสรุปสิตู้เนี่ยลงอยู่ตู้เนี่ยสาวนี่อกลงตาวอยู่อ่ะเลยสรุปไอ้เนี่ยไม่รู้ใช่ป่ะล่ะสรุปไอ้เนี่ยแค่ๆนี่แหละเราอยู่มาดีกว่าไต่แม่บ่ดิเตยโลเพิ่นมาไอ้เนี่ยไม่แค่ๆนี่แหละอันนี้ใช่เลยสรุปเราจ
ဒီလိုမျိုးဥရီချိုးကိုစမ်းကြည့်တဲ့လူကြီးနေအားလုံးကိုငါတို့စနစ်တကျနဲ့ပြန်လဲတုံ့ပြန်လဲဒီရင်တရားရုံးတွေကတစ်ချိန်နိုင်ငံတရားရုံးအစဉ်ကြီးရောက်အောင်လုပ်သွားမယ်ဆိုတဲ့ခိုင်မာတဲ့ဆုံးဖြတ်ချက်ရှိလို့ပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ကအခုကိုယ်နဲ့တင်ပြရင်တွေ့ရတဲ့ချက်တွေကဘာလဲဆိုတော့ aku pin ni dek pin muri aku pin mulu memang bene. Nengen ibe kat cie hanu iya, tu cuci sini dek. Ada cie cie sini kongja cie. So pin mu pin ni memang. Ada nengen iya hala, sisa puru hala, kunlu puru, cie puru. Ibe kat jom macam nasi je. Jom di belakang macam kata. Aino cie la lek aja, bapie le suru. Nalu bahasa lu lu ni, hala. Di nengen iya mari bahasa lu iya sekarang cie tuar. Tapi nengen ibe kat jom macam apa, no? So nengen ibe kat cie cie don ten la video, nyai di kare u.
ที่พี่ว่าหนังยี่สิบที่เจ้าหน้าที่เด็กขาดเจอแล้วพี่หูรีก็ไปเจอหนังยี่สิบทับเชล่ะน้องทับเชียวมาแล้วแต่เพื่อนหนังยี่สิบสนามเจ็กเจ้าก็จะไปเห็นท่าตัวแต่เพื่อนยี่สิบที่หายยี่สิบจะเอาอยู่มาอย่างอุ้ยเจ้าเนี่ยเจ้าเสียงสนามมาอย่างอุ้ยวันนี้จริงๆว่าเจ้าหน้าที่เจ้าพี่ว่าจะน่าพอเลยที่เจ้าหน้าเรื่องงานมาก็ที่แต่สัญญาอันนั้นไปหนึ่งกูพี่อันพี่รออาคันเนี่ยสุรามิโกะลงวันละไม่ขันยาว พนักงานจีราบิวราดีนับวิโรอาคันเนี่ยสุรามิโกะเจ้ามาเจ้าบิวรอปีดูเรียดีเจ้าเดียร์เนี่ยนี่ละเกียร์อะไรจ้าลาวีไอ้เราคนนั้นพูดถึงลูกอุบลีเจ้ามุ่งมติน้ำเนี่ยละกัดไปที่อุบลีกูตีดีแต่ยังไม่พี่อันบิวรออาคันลูกไม่อยากบูสุราเจ้ามุ่งลูเลเว
จุดนั้นเลยเลยอ่ะปุ๊บปุ๊บเราเจนเย็นละจ้าละพอดีจุดนั้นคือจุดนั้นเอาไหมมาเนี่ยตอนนี้ก็ดูจ้าเรื่องมาดูมีอุบลีสมุนไพรนี่เลยเกี่ยวกับวันนี้แล้วก็จุดนั้นมีมาสุยาละเสือสุยาที่นี่ก็สตาร์ลูกเป็นเส้นรามเช่นมาเรื่องอะไรอย่างนี้ว่าไงพี่อ๋อสุยาเสือสุยาเรื่องนี้แต่ที่เอาชุดเดินทางไงเลือกได้เลยไงเลือกได้มีอะไรมาด้วย
เสร็จไปเรื่อยๆนายเอาใจจ้าเนี่ยนายชิมาไปเชื่อในเรื่องลาลาเรียนนายจดจีเดนเนี่ยส่วนนารูกิซาเอามีพี่เอาแต่งที่เชื่อชนะเชื่อรู้ที่เชื่อชนะเชื่อสัมยุลมีอันยูริแล้วก็นายเราอยากจำบุคคลเนี่ยเราจะเอาทำอะไรเนี่ยโอเคอากูดีจันทร์เราต้องนัดสุนีเคเดเชื่อมาบ่เลยยาวันเนี่ยนี่มันดีดูเรียนนี่พี่เราที่ปีดูบ้าปีดูบ้าสูบพี่เราพันสิข้อสองตัวเลยกิซามยูริฮะ ที่แต่สัญญาตามวันสิ่งเดียวเลยสุยากำลังไม่รู้ก็ตัวกูเรื่องจีนนั่นลูกจีนนี่จ้าเรื่องลูกเป็นอย่างไรก็คือสานี่จ้าละบ่ถ้าเป็นไม่รู้จะคุยสิ่งอะไรก็กูรู้อ่ะมีอาชีพด้วยกูเลือกสานี่จ้าเลยตัวเองก็ไม่รู้เป็นสัวมาบ่เลยเนาะมาสู้สู้เนื้อรู้มาผิวเส้นรู้ถ้าเป็นจะจ้าเลยเป็นอย่างไรสิจ้าบ่เลยไอ้รู้ที่รู้ดูเรื่องกูกูรู้พันสิข้อสองบีรู้นะชาวนา เดี๋ยวเราพินให้ทายอยู่เนี่ยที่สั่นนี่อ่ะพี่ตัวมาละนี่ก็ชอบตัวมาละสิโรจ้าเรียเบนี่เนี่ยมาจัดตัวมาไม่เบาน้าท่านน้าท่านสู้สู้เนื้อเรน้าท่านน้ามาพิบูเต็นเลยท่านพี่เราปล่อยเราออกมาละไอ้รอที่นี่จะก็วันก็รอเชื่อไม่เชื่อเราจันทร์เราที่มาเวียนาวยาจิกเนี่ยจะก็วันมาป่าวไม่รู้สูนุ่ยปีจ้าเลยด้วยนี่มาเนี่ยงานชิ้นนี้มาเก่งสิ่งก็อู่อังทูนี่มาเนี่ยงานเนี่ยงานจีนนามยากุนิสังชาวเวียดเนี่ยกูเต็นเนี่ย เนี่ยว่ามีเดียตัวนี้อุตส่าห์เอลิตาอู่อังในนู่กูเจ้าตัวเชี่ยวเจ้าเปียจ้าเปียสิตัวเชี่ยวบ้างกูเส้นเนี่ยเปียจ้ามาช่วยงานจ้าวสิเขมีย์